ဒီနေ့ရခိုင်ပြည်နယ်အစိုးရအဖွဲ့နဲ့တွေ့ဆုံစဉ်မစ်ရှန်ဟီလီဟာရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့ပဋိပက္ခတွေဒုက္ခသည်တွေအရေးနဲ့1982ခုနှစ်မြန်မာနိုင်ငံသားဖြစ်မှုဥပဒေနဲ့ပတ်သက်ပြီးမေးမြန်းဆွေးနွေးခဲ့ပါတယ်။မစ်ရှန်ဟီလီကရခိုင်ပြည်နယ်ပဋိပက္ခတွေနဲ့ပတ်သက်ပြီးအခြေခံကျတဲ့အဓိကအကြောင်းရင်းကိုမဖြေရှင်းနိုင်ဘူးဆိုရင်နိုင်ငံတော်ရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးဖြစ်စဉ်တွေအပေါ်များစွာထိခိုက်နိုင်ကြောင်းအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံစဉ်ဘာသာပြန်ကတဆင့်အခုလိုပြောပါတယ
်။ fuel or that result in the current tension and conflict which I realize that the current tension and conflict are still on
အခြေခံကြဆုံးဇင်းမြင့်အကြဆုံးနာကြီးချက်တွေကြောင့်လည်းခုလိုဒီပက္ခတွေရတယ်ဖြစ်ခဲ့ရတယ်နောက်ပြီးတော့တင်းမာမှုတွေရတယ်ဆက်လက်ရှိနေတယ်ဆိုတာသိရပါတယ်အဲ့တော့ဒီလိုအခြေခံဇင်းမြင့်အကြောင်းအရာတွေကိုရင်ဆိုင်ဖြေရှင်းမှုမရှိနိုင်လို့ရှိရင်အဲ့နိုင်ငံတော်ရဲ့ဒီလိုဒီမိုကရက်တစ်ပြုပြင်ပြောင်းလဲမှုတွေရောဒီငြိမ်းချမ်းရေးစံစီမောင်းထိခိုက်မှုရှိနိုင်ပါတယ
်အစိုးရအနေနဲ့ရခိုင်ပြည်နယ်အရေးကိုဖြေရှင်းရမှာငြိမ်းချမ်းစွာနေထိုင်ရေးအတွက်အခြေခံကျတဲ့အချက်အလက်တွေကိုသိရှိနားလည်ထားဖို့လိုအပ်တယ်လို့နှစ်ဖက်ခေါင်းဆောင်တွေနဲ့တွဲဆောင်ဆွေးနွေးညှိနှိုင်းအဖြေရှာဖို့လိုအပ်ကြောင်းလည်းမစ်ရှန်ဟီလီကပြောပါတယ
် fuel or that result in the current tension and conflict which I realize that the current tension and conflict are still on
အခြေခံကြဆုံးဇင်းမြင့်အကြဆုံးနာကြီးချက်တွေကြောင့်လည်းခုလိုပဋိပက္ခတွေရတယ်ဖြစ်ခဲ့ရတယ်နောက်ပြီးတော့တင်းမာမှုတွေရတယ်ဆက်လက်ရှိနေတယ်ဆိုတာသိရပါတယ်အဲ့တော့ဒီလိုအခြေခံဇင်းမြင့်အကြောင်းအရာတွေကိုရင်ဆိုင်ဖြေရှင်းမှုမရှိနိုင်လို့ရှိရင်အဲ့နိုင်ငံတော်ရဲ့ဒီလိုဒီမိုကရက်တစ်ပြုပြင်ပြောင်းလဲမှုတွေရောဒီငြိမ်းချမ်းရေးစံစီမောင်းထိခိုက်မှုရှိနိုင်ပါတယ
်ဒါအပြင်ဒုက္ခသည်စခန်းတွေမှာရှိတဲ့မွတ်စလင်တွေအတွက်ကျန်းမာရေးပညာရေးစတဲ့အခြေခံအခွင့်အရေးတွေကိုရရှိဖို့လိုအပ်ကြောင်းလည်းပြောခဲ့ပါတယ်မြေပုံမြို့နယ်ကစပြီး1982ခုနှစ်မြန်မာနိုင်ငံသားဖြစ်မှုဥပဒေကိုအကောင့်ထဲပေါ်နေတာနဲ့ပတ်သက်ပြီးသူမအနေနဲ့ဝမ်းသာမိကြောင်းအဲ့ဒီလိုဆောင်ရွက်ရာမှာကာယကံရှင်တွေရဲ့စနစ်သဘောထားဟာအရေးကြီးကြောင်းလဲမစ်ရှန်ဟီလီကပြောခဲ့ပါတယ်။ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးမောင်မောင်အောင်ကရခိုင်ပြည်နယ်အခြေအနေဟာဖွံ့ဖြိုးတိုးတက်မှတည်ငြိမ်အေးချမ်းလာမှဖြစ်တဲ့အတွက်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးကိုလည်းအလေးထားဆောင်ရွက်ရမှာဖြစ်ကြောင်းပြောခဲ့ပါတယ်။
ဒီကရကိုရခိုင်ပြည်နယ်မှာနိုင်ငံတကာအဖွဲ့အစည်းပဲဆောင်ရွက်ဆောင်ရွက်ကျွန်တော်တို့နိုင်ငံတော်အစိုးရကပဲဆောင်ရွက်ဆောင်ရွက်တစ်ဖက်ကဒီ humanitarian တို့ခေါ်တဲ့လူသားချင်းစာနာတဲ့အပိုင်းကိုလည်းဆောင်ရွက်ရတယ်လို့တစ်ဖက်ကလည်းဒီ development plan ကိုတွဲလုံးမှသာလင်အနာဂတ်မှာကျွန်တော်တို့ရဲ့ရည်မှန်းချက်တွေအားရောက်ရှိသွားမှာဖြစ်ပါတယ်တကုတ်ကူတာလက်ဟာညှော်နေနေတယ်ဆိုရင်ရောက်ဖို့ကျွန်တော်နှေးမှာဖြစ်ပါတယ်လို့ဒါတော့ဒီ development plan ကလည်းဒီနေ့အရေးကြီးတဲ့ခန္ဓာကိုရောက်လာပါပြီ
ဒါအပြင်ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးမောင်မောင်ကမြေပုံမြို့နယ်မှာ1982ခုနှစ်မြန်မာနိုင်ငံသားဖြစ်မှုဥပဒေကိုမွတ်စလင်တွေရဲ့သဘောတူလက်ခံမှုနဲ့အကောင့်ထဲပေါ်တာဖြစ်ကြောင်းအဲ့ဒီဥပဒေအရနိုင်ငံသားဖြစ်လာတဲ့သူတွေဟာနိုင်ငံသားအခွင့်အရေးတွေရရှိလာမှာဖြစ်ကြောင်းလက်ရှိအခြေအနေမှာမွတ်စလင်တွေဘက်ကလူဦးရေနဲ့ပတ်သက်တဲ့အချက်အလက်ကောက်ခံမှုတွေကိုညှဉ်းဆန်နေတဲ့အတွက်အစိုးရကရေးဆွဲထားတဲ့လုပ်ငန်းတွေကိုအကောင့်ထဲပေါ်ဆောင်ရွက်ရေးမှာအခက်အခဲတွေရှိနေကြောင်းမွတ်စလင်တွေအနေနဲ့ဒေသခံရခိုင်တိုင်းရင်းသားတွေရဲ့ရိုးရာဓလေ့ထုံးတမ်းတွေကိုလိုက်နာဖို့လိုအပ်တယ်လို့မြန်မာနိုင်ငံရဲ့တည်ဆဲဥပဒေတွေကိုလည်းလေးစားလိုက်နာလာအောင်တိုက်တွန်းပေးဖို့ကိုလည်းပြောကြားခဲ့ပါတယ်။ဒါ့အပြင်ရိုဟင်ဂျာလူမျိုးဆိုတာမြန်မာနိုင်ငံကအတိအမှန်မပြုတ်ထားကြောင်းအဲ့ဒီအမည်ကိုကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝိုင်းတွေကတွင်တွင်ကြကြသုံးသုံးပြောဆိုနေတဲ့အပေါ်စိတ်မကောင်းဖြစ်မိကြောင်းလည်းရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးမောင်မောင်အောင်ကပြောခဲ့ပါတယ်။မစ်ရှန်ဟီလီဟာပြည်내အစိုးရနဲ့တွေ့ဆုံပြီးနောက်စစ်တွေအကျဉ်းထောင်မှာရှိတဲ့မွတ်စလင်အကျဉ်းသားတချို့နဲ့တီးတန့်တွေ့ဆုံခဲ့သလိုဆက်ရိုးကြရခိုင်ဒုက္ခသည်စခန်းနဲ့ဘောဒူဘမွတ်စလင်ဒုက္ခသည်စခန်းတွေကိုလည်းတွားရောက်လေ့လာခဲ့ပါတယ်ရှင်